Welcome to the Voice of America in Burmese.
Mingla nyan ni khe ma shin American Piran Su Myo Raw Washington DC ga ni 2016 khu ne October la 29 ye Sanin ni nyan ni bain VOA season 2 go Myama San Daw Chain nyan ni 6 nai kwe ga ni 9 nai thi line lo meter 16 19 ne 25 ro ga ni dai yai atan hlwin ni ba bi shin.ကျမခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းမှာတော်တာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနားလောက်တို့တင်ပြတော့မှာပါ Hillary Clinton ကသူနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ချိန်ကိုပိုင်ဆာဗာနဲ့အီးမေးလ်သုံးခဲ့တာနဲ့ပတ်သက်ပြီး FBI ကနောက်ထပ်တွေ့တဲ့အချက်အလက်တွေကိုထုတ်ပြန်ပေးဖို့တောင်းဆိုလိုက်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရွေးကောက်ပွဲကိုတောက်ကြနေကကျင်းပခဲ့တာမှာရုရှားနိုင်ငံအနေနဲ့ပြန်အရွေးမခံရဘဲရှုံးနိမ့်ခဲ့ပါတယ်အီရတ်နိုင်ငံထဲကမုဆူးမျိုးကိုပြန်ရရင်အဲ့ဒီမှာ IS ကောင်းဆောင်တွေရှိနေပါအောင်မလားဆိုပြီးထင်မြင်မှုတွေတိုးလာနေပါတယ်ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းတရားဥပဒေစိုးမိုးမှုအရေးကြီးတာနဲ့အမျှလုံခြုံရေးတာဝန်ယူထားသူတွေရဲ့ကင်တွယ်ပုံတွေမှာလည်းပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့ဆိုပါတယ်
လေရင်ပြန်ပို့တာမပို့တာထက်ဆိုင်ရင်ရှိနေတဲ့လူတွေပေါ်ပါပေါ့နော်လက်ရှိအစိုးရအနေနဲ့ကိုယ့်ပြည်သူကိုဘယ်လောက်လောက်ကာကွယ်နိုင်မလဲပြင်ဒီရှိနေတဲ့ဒီတိုင်းရင်းသားတွေရပေါ့နော်ဒေသခံပြည်သူတွေပေါ်ပါဘယ်လောက်ကာကွယ်နိုင်မလဲနောက်ပြီးတော့ဒ
ီရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ရဲ့ပြောပြချက်နဲ့အတူနားဆင်ရပါမယ်မောင်တော်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒုက္ခရောက်နေတဲ့ဒေသခံတွေစားနပ်ရိက္ခာမလောက်မငှဖြစ်မဲ့အရေး WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကစိုးရိမ်မကင်းဖြစ်နေတာနဲ့အတူအမေရိကန်ရဲ့ပြည်내အဆင့်လွှတ်တော်မှာမဆုံးအာရှနယ်ပွားတယောက်ကိုမဲဆန္ဒရှင်တွေဘာကြောင့်သဘောကျကြသလဲဆိုတာကိုလည်းသိရမှာပါဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရန်နိုင်တို့ကြီးညာပါမယ်ရှင
်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကသူနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ချိန်ကိုပိုင်အီးမေးလ်ဆာဗာတုံးခဲ့တာနဲ့ပတ်သက်လို့ပြန်စစ်ဆေးမယ်လို့ FBI American ဘုံစုံစမ်းရေးဘျူရိုရဲ့ကြေညာချက်အပေါ်တုံ့ပြန်ပြောဆိုလိုက်ပါရယ် FBI အကြီးအကဲ James Comey ရဲ့ကြေညာချက်တောက်ကြနေကထွက်လာပြီးနိုင်ပိုင်းအကြမှာပဲသတင်းဌာနတွေရှေ့မှာ Hillary ကတုံ့ပြန်ပြောဆိုခဲ့တာပါအရင်ကလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုမှာမတွေ့ခဲ့ရတဲ့ email သစ်တွေတွေ့ရှိခဲ့ပြီး Hillary Clinton အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့ FBI အကြီးအကဲ Mr. Comey ကပြောပါရယ်နောက်တွေ့တဲ့ email နဲ့ပတ်သက်လို့သတင်းအချက်အလက်တွေထုတ်ပြန်ပေးဖို့ Hillary ကတောင်းဆိုလိုက်တာပါခုတွေ့တဲ့ email ကတိတ်အရေးပါခြင်းမှပါမဲဆိုပြီးFBI အကြီးအကဲကိုရိုင်းပြောဆိုထားတာကြောင့်ဒီတွေ့ရှိချက်ကိုထုတ်ပြန်လိုက်ပါလို့ Hillary ကဆိုပါတယ်အစိုးရအီးမေးလ်တွေကိုကိုပိုင်ဆာဗာနဲ့အသုံးပြုခဲ့တာဟာအလွန်ပေါ့ရောက်ပေမဲ့အမှားအယွင်းတော့မရှိဘူးလို့ဇူလိုင်လကဆုံးဖြတ်ခဲ့ပါတယ် FBI ကအခုထုတ်ပြန်ချက်နဲ့ပတ်သက်လို့ဇူလိုင်လကဆုံးဖြတ်ချက်အပေါ်အပြောင်းလဲတွေရှိလာမှာမဟုတ်ဘူးဆိုတာယုံကြည်မှုအဖြစ်ရှိတယ်လို့ Hillary ကပြောပါတယ်ဒီအီးမေးလ်ထဲမှာ Hillary ရဲ့အနီးကပ်လူဖြစ်တဲ့ Human Aberdeen ရဲ့ Kim Mo Hong New York Outlook အမဟောင်းဖြစ်တဲ့ Anthony Weiner နဲ့ဆက်ဆက်နေတယ်ဆိုပြီးတော့နောက်ထပ်သတင်းတွေထွက်ပေါ်လာခဲ့ပါဝိနာဟာမြောက်ကယ်ရိုလိုင်းနာကအရွယ်မရောက်သေးတဲ့မိန်းကလေးတဦးနဲ့တယ်လီဖုန်းကတဆင့်လိမ့်မိုင်းဆိုင်ရာစာရေးနဲ့ဓာတ်ပုံတွေပေးဖို့ရေးသားဆက်သွယ်ရဲဆိုပြီးတော့စုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်။ပြန်ဖက် Republican သမ္မတလောင်း Donald Trump ကတော့ဒီအမှုကို FBI ကပြန်စစ်ဆေးမယ်ဆိုတာကိုထောက်ခံပြီးဇူလိုင်လကဆိုးရတဲ့ဆုံးဖြတ်ချက်အမားကိုပြန်ပြစ်နိုင်လိမ့်မယ်လို့မျှော်လင့်တယ်လို့ဆိုပါတယ်ရှင်
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရွေးကောက်ပွဲကိုတောက်ကြနေကကျင်းပခဲ့တာမှာရုရှားနိုင်ငံအနေနဲ့ပြန်အရွေးမခံရဘဲနဲ့ရှုံးနိမ့်ခဲ့ပါတယ်။ဒါဟာဆီးရီးယားဆိုးရွားကိုရုရှားနိုင်ငံကစီးရီးယားအကူအညီပေးတာကိုသဘောမတူတဲ့အနေနဲ့တုံ့ပြန်လိုက်တာလို့လည်းရှုမြင်နေကြပါတယ်။ထိုတွင်ညီလာခံအဖွဲ့ဝင်193နိုင်ငံကအဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအတွက်နေရာ14နေရာကိုရှုဝတ်မဲပေးခဲ့ကြတာဖြစ်ပါတယ်။လူခွင့်ကောင်စီရဲ့ဒေသတွင်းနေရာနဲ့နေရာအတွက်ဟန်ဂေရီ၊ခရိုအေးရှားနဲ့ရုရှားနိုင်ငံသုံးနိုင်ငံကရှင်ပြိုင်ခဲ့တာမှာဟန်ဂေရီက144မဲ၊ခရိုအေးရှားက134မဲ၊ရုရှားနိုင်ငံက132မဲပဲရခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားနိုင်ငံတာဝန်ကြီးဗီတလီ ချက်ကင်ကတော့ရုရှားဆိုရအနေနဲ့အကျိနဲ့ပြိုင်ခဲ့ရပြီးတော့ခက်ပြီးရှုံးနေခဲ့တာဖြစ်ကြောင်းရုရှားနိုင်ငံအနေနဲ့လူခွင့်ကောင်စီမှနေတော်ကြာပါဝင်ခဲ့ပြီးနောက်တစ်ချိန်မှာပြန်အနိုင်ရမှာပါဆိုပြီးတော့ပြန်အရွေးမခံရတဲ့အပေါ်မှာတိတ်အရေးမကြီးတဲ့ပုံစံမျိုးပြောသွားခဲ့ပါတယ်။ဆီးရီးယားပြည်တွင်းစစ်မှာသမ္မတဘရှောက်အယ်အာဆတ်ဆိုးရကိုရုရှားနိုင်ငံကထောက်ခံခဲ့တာကြောင့်ကုလအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရုရှားကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ထပ်ပြီးမရွေးချယ်ဖို့လူ့ခွင့်ရေးအဖွဲ့80ကျော်ကမဲဆွယ်စည်းရုံးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
IS အစွန်းရောက်အကြမ်းဖက်သမားတို့လက်ကပြန်သိမ်းဖို့လုပ်နေတဲ့အီရတ်နိုင်ငံထဲကမုဆူးမျိုးကိုပြန်ရရင်အဲ့ဒီမှာ IS ကောင်းဆောင်နေရှိနေပါအောင်မလားဆိုပြီးထင်မြင်မှုတွေတိုးလာနေပါတယ်။လက်ရှိနဲ့အရင်ထောက်လိုက်ရဲ့အရာရှိအတော်များများကဒီလိုထင်မြင်နေကြတာပါ။ ဒါပေမဲ့လည်း IS ကောင်းဆောင်အဘူဘကာအယ်ဘာဟာဒီမိုဇိုးမျိုးတွေကကတော့ချင်းတစ်ခုခုထဲမှာပုံအောင်နေတယ်လို့အီရတ်တာဝန်ရှိသူတွေကလက်တလောသတင်းပတ်တွေမှာဆက်တိုက်ပြောဆိုနေပါတယ်။အမေရိကန်စစ်ဘက်နဲ့ထောက်လိုင်းရဲ့အရာရှိတွေကတော့ IS ကောင်းဆောင်ဘယ်မှာရှိနေမလဲဆိုတာကိုဆွေးနွေးတိုင်ပင်နေပါတယ်။မိုဇိုးမျိုးကနေ IS အဖွဲ့ကောင်းဆောင်တို့ထွက်ခွာသွားကြတာကိုထင်ထင်ရှားရှားတွေ့ရတယ်လို့ပဲလက်တလောလေးချောင်းထိုးစစ်တွေကအကြမ်းဖက်သမားတွေအပေါ်အတော့ကိုထိနာစေခဲ့တာပါ။ဩဂုတ်လ30ရက်နေ့ကအမေရိကန်လေးချောင်းထိုးစစ်တွေကြောင့် IS ပြောခွင့်ရသူနဲ့ပြည်ပတိုက်ခိုက်ရေးလုပ်ငန်းစီစဉ်သူအဗ္ဒူမိုဟာမက်အယ်အဘာနီတို့တေဆုံခဲ့ကြပါတယ်။တိုက်ခိုက်မှုက IS ကောင်းဆောင်မိုက်အတွက်အထိနာဆုံးဖြစ်ခဲ့ရပါတယ်။အယ်အဒါနီဟာအမေရိကန်တို့လက်တလောချေရောက်နေတဲ့ IS အစင်းမြင့်ကောင်းဆောင်ထက်ကတဦးဖြစ်ပါတယ်။အဲ့ဒီအချိန်ကလေးကအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေဟာမိုဆိုးမြို့တစ်မြို့ထဲမှာနေပေမဲ့အလဲအလတ်နဲ့အစင်းမြင့် IS တာဝန်ရှိသူအတော်များများကိုတုတ်တင်နိုင်ခဲ့တာဖြစ်ပါတယ်။
ခွဲစိတ်ပြီးလေရင်ကပြောင်းလဲထားတဲ့ចောင်းသားចောင်းသူတွေအတွက်တန့်စင်ခံအသုံးပြုတဲ့စီမင်းစည်းကမ်းတွေနဲ့ပတ်သက်တဲ့အမှုကိုအမေရိကန်ပြည်ထောင်စုတရားရုံးချုပ်ကလက်ခံပြီးတော့ကြားနာစစ်ဆေးသွားမှာဖြစ်ပါတယ်။ဒါဟာလေရင်ကပြောင်းလဲမှုအခွင့်အရေးကိစ္စပါဝင်ပတ်သက်နေတဲ့အမှုကိုအမေရိကန်တရားရုံးချုပ်အနေနဲ့ပထမဆုံးအကြိမ်ကြားနာဖို့သဘောတူလိုက်တာလည်းဖြစ်ပါတယ်။ဒီအမှုကတော့အသက်18နှစ်အရွယ် Gavin Grimm ဆိုသူရဲ့အမှုဖြစ်ပြီးတော့သူဟာမိန်းကလေးအဖြစ်နဲ့မွေးဖွားလာခဲ့ပေမဲ့သူကိုယ်သူယောက်ျားလေးဖြစ်တဲ့ဆိုပြီးကျောင်းရဲ့ယောက်ျားလေးအိမ်သားကိုအတုံးပြုခွင့်ရဖို့အတွက်တရားစွဲထားတာဖြစ်ပါတယ်။2014ခုနှစ်တုန်းကတော့ Grim တက်နေတဲ့ Virginia ပြည်နယ် Gloucester မြို့နယ်အထက်တန်းကျောင်းကသူ့ကိုသတင်းပတ်အတော်ကြာယောက်ျားလေးအိမ်သားကိုအတုံးပြုခွင့်ပေးခဲ့ပါတယ်။ဒါပေမဲ့တချို့မိဘတွေကတိုင်ကြတဲ့အတွက်ကျောင်းရဲ့ဘုတ်ဖွဲကသူတို့ရဲ့မူကိုပြန်ပြောင်းပြီးတော့အတုံးပြုခွင့်မပေးခဲ့ပါဘူး။ဒါပေမဲ့အောက်ရုံးက Grim ကိုယောက်ျားလေးအိမ်သားအတုံးပြုခွင့်ပေးဖို့ဆုံးဖြတ်ခဲ့ပြီးတော့ဒါကိုကျောင်းရဲ့ဘုတ်အဖွဲ့ကအယူခံဝင်ခဲ့တာကြောင့်တရားရုံးချုပ်တရားသူကြီးတွေကအခုလိုကြားနာဖို့သဘောတူလိုက်တာဖြစ်ပါတယ်တရားရုံးချုပ်ကတော့သူတို့ဒီအမှုကိုမစင်စားမဆုံးဖြတ်သေးခင်အချိန်ထိအောက်ရုံးရဲ့အမိန့်ကိုဆိုင်းငံ့ထားဖို့အမိန့်ထုတ်ပြန်ထားပါတယ်ဒါကြောင့် Grim အနေနဲ့သူ့ရဲ့အထက်တန်းကျောင်းသားနောက်ဆုံးနှစ်မှာအမျိုးသားအိမ်သားကိုအသုံးပြုခွင့်ရမှာမဟုတ်ပါဘူးဒါပေမဲ့တရားရုံးချုပ်အနေနဲ့ဂျွန်လာမကုန်ခင်မှာတော့ဒီအမှုကိုကြားနာပြီးစင်ကြချသွားမှာဖြစ်ပါတယ်ခင်ဗျာ
UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟေဟာသူနဲ့ရင်းနှီးသူတူကိုအရေးကြီးတဲ့အစိုးရပွဲတွေမှာပါဝင်ပတ်သက်ခွင့်ပေးခဲ့တယ်ဆိုပြီးဆွဆွဲခံရရပါတယ်။အစိုးရဝန်ထမ်းတူဦးမဟုတ်တဲ့ Choi Soon Sil ကို Miss Park Geun Hye ကသူပြောမယ့်မိန့်ခွန်းတွေကိုအရင်ဆုံးတီးဖြတ်ခွင့်ပြုခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်လာပြီးတဲ့နောက်သမ္မတရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေထွက်ပေါ်လာပါတယ်။ဒီအချိန်မှာပဲသမ္မတပတ်ကွန်ဟေအပေါ်လူရုရဲ့ထောက်ခံမှုလည်းကြာဆင်းသွားပါတယ်။ဂျပန်မြောက်ကိုရီးယားအရေးကိစ္စအပါအဝင်လျှို့ဝှက်မှတ်တမ်းတွေကိုလည်း Miss Choi လက်ခံရရှိခဲ့တယ်လို့ဆိုပါတယ်။သမ္မတတက်တန်တနစ်ကျော်သာကြံတော့တဲ့ Miss Park ကဒီကိစ္စနဲ့ပတ်သက်ပြီးတောင်းပန်စကားပြောခဲ့တယ်လို့တာဝန်ကိုတော့ဆက်လက်ထမ်းဆောင်သွားမယ်လို့ကတိပြုပြောဆိုပါတယ်။သမ္မတပတ်ကွန်ဟေအပေါ်လွှမ်းမိုးနိုင်စွမ်းရှိတယ်ဆိုတဲ့အချက်ကိုအသုံးချပြီးတော့ Miss Choi ကသူ့ရဲ့လူမှုကူညီရေးအဖွဲ့နှစ်ဖွဲ့ကိုအလူငွေတွေထည့်ဝင်ကြဖို့ကုမ္ပဏီတွေကိုစီယုံခဲ့တယ်ဆိုပြီးသတင်းတွေမှာဖော်ပြကြပါတယ်။နောက်ပြီး Miss Choi ကအဲ့ဒီလူမှုကူညီရေးအဖွဲ့တွေကိုသူ့ကိုယ်ကျိုးစီးပွားအတွက်အသုံးချခဲ့တယ်လို့လည်းသတင်းတွေကဆိုပါတယ်။သမ္မတပတ်ကွန်ဟေအပေါ်လွှမ်းမိုးထားနိုင်တယ်ဆိုတဲ့သတင်းတွေစက်တင်ဘာလမှာပထမဆုံးထွက်ပေါ်လာကြတဲ့က Miss Choi ဟာဂျာမနီနိုင်ငံမှာနေထိုင်နေတာဖြစ်ပြီးစုံစမ်းစစ်ဆေးခံဖို့တောင်ကိုရီးယားကိုပြန်လာဖို့ဆန္ဒရှိနေတယ်လို့သူ့ရဲ့ရှင်တွေကပြောပါတယ်ရှင်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကတရုတ်ဆိုရနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်အတွင်းကနေမီပိုင်ဆိုင်မှုအငြင်းပွားနေတဲ့ကျောင်းကနေတရုတ်ကမ်းခြေဆောင်သင်္ဘောတွေပြန်လည်ထွက်ခွာသွားပြီလားဆိုတာကိုအတည်ပြုနိုင်ဖို့အတွက်ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံတွေကစုံစမ်းနေကြပါတယ်။တရုတ်နိုင်ငံကအဲ့ဒီကျောင်းကို2012မှာတည်ယူထားတာဖြစ်ပြီးတော့တရုတ်စစ်သင်္ဘောတွေဒီနေရာကနေပြန်ထွက်ခွာသွားပြီဆိုရင်တော့ဖိလစ်ပိုင်ငါးဖမ်းသမားတွေအနေနဲ့အဲ့ဒီနေရာကိုပြန်သွားနိုင်တော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့3ရက်အတွင်းမှာတော့တရုတ်သင်္ဘောတွေကိုအဲ့ဒီ Scarborough ကျွန်းစုနေရာတွေမှာမတွေ့ရဘူးလို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကသတင်းပို့ခဲ့ကြောင်းဒါပေမဲ့ဒီသတင်းအတိဖြစ်ဖို့လိုသေးတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Delphine Lorenzana ကပြောပါတယ်ဖိလစ်ပိုင်လီဒတ်အနေနဲ့အခြေအနေတွေကိုသိရအောင်နိုင်ငံအနောက်မြောက်ဘက်မှာရှိတဲ့အဲ့ဒီကျွန်းစုတွေကိုဝင်ကနေအစောဆုံးအနေနဲ့စနေနေ့မှာကင်းထောက်တာတွေလုပ်သွားဖို့စီစဉ်ထားတယ်လို့လည်းသူကပြောပါတယ်တရုတ်နိုင်ငံကတည်ယူခြင်းကစပြီးတော့တရုတ်ကမ်းခြေဆောင်စစ်သင်္ဘောတွေကဖိလစ်ပိုင်၅ဖမ်းသမားတွေကိုအဲ့ဒီနေရာကိုမလာဖို့မောင်းထုတ်ခဲ့ပါတယ်ဖိလစ်ပိုင်သမ္မတဒူတာတေးနဲ့နိုင်ငံဆွေးနွေးမှုကြောင့်ပဲဖြစ်ဖြစ်တရုတ်သင်္ဘောတွေ Scarborough ကျွန်းကနေပြန်ရုပ်သိမ်းသွားတာဟာအပြုသဘောဆောင်တဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်ပြီးတော့အမေရိကန်ဆိုရအနေနဲ့ဒါကိုကြိုးဆိုတယ်လို့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဗီဂျင်းမြို့မှာသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
နောက်ရဆန်းတော့တဲ့ထိုင်းဘရင်ဘူမီဒေါ်အဗ်ဒူရာဒက်စ်အလောင်းဆံမြန်းထားတဲ့ဘရင်နန်းတော်ထဲကခမာကြီးတခုကိုလူလူပရိတ်တအတွက်ဂါရာပြုနိုင်ဖို့ဒီကနေ့စနေနေ့မှာပထမဆုံးအကြိမ်ဖွင့်လှစ်ပေးလိုက်ပါတယ်။အော်တိုဘားလ14ရက်နေ့ကလေးကဘရင်အလောင်းကိုဒီခမာမှာဆံမြန်းထားတာဖြစ်ပြီးအနောက်ရောင်ဝတ်စားတွေဝတ်ဆင်ထားတဲ့ဝန်ရယ်ပူဆွေးနေကြတဲ့ထိုင်းသူပြည်သားထောင်မများစွာတို့ကခမာထဲကိုဝင်ရောက်ဂါရာပြုခဲ့ကြပါတယ်။အော်တိုဘားလ13ရက်နေ့မှာပဲနန်းတော်အနီးကဆေးရုံတခုမှာအသက် 88 နှစ်အရွယ်ဘရင်ကြီးကန်တော်ကုန်သွားခဲ့တာဖြစ်ပြီးနှစ်ပေါင်း80ကျော်ကြာနှစ်ပေါင်း90ကြာထီနန်းတက်တန်အဆုံးတက်သွားခဲ့တာပါနောက်တနေ့မှာပဲဘရင်အလောင်းကိုနန်းတော်စီပြောင်းရွှေ့ခဲ့ကြပါတယ်နန်းတော်ထဲကဖီမာရထရာခမကြီးတွေမှာဘာသာရေးအခမ်းအနားတွေကိုနေ့စဉ်ကျင်းပခဲ့ကြပါတယ်အစ်စ်မြင့်တော်ဝင်မိသားစုဝင်တွေကအဲ့ဒီအခမ်းအနားတွေကိုအလဲကြတက်ရောက်ခဲ့ကြတာပါဘရင်ကြီးကွယ်လွန်တဲ့အတွက်ဝမ်းနဲ့ပူဆွေးတဲ့ကလာကိုတနေ့တာတတ်မှတ်နိုင်ဖို့ထိုင်းစစ်အစိုးရကကြေညာခဲ့ပါတယ်ဘရင်နတ်ရွာဆန်အခမ်းအနားကိုရိုးရာအစဉ်လာအတိုင်းဘုန်းတော်ကြီးတွေကရက်ပေါင်း100ရွတ်ဖတ်တရစဲပြီးတော့ကျင်းပသွားမှာဖြစ်ပါတယ်
အမေရိကန်ရေတပ်အတွက်ရင်ငုံတင်ပေါ် USS Illinois စတင်လဲပတ်တဲ့အခမ်းအနားကိုသမရဂရောမရှောက်ဥပမာဒီကနေ့တက်ရောက်မှာဖြစ်ပါတယ်။အမေရိကန်ရေတပ်ရဲ့နောက်ဆုံးပေါ်ခေတ်မီစီးရင်းပညာတွေတက်ဆင်ထားတဲ့ USS Illinois ဟာသမရဂရောရဲ့ဇာတိဖြစ်တဲ့ Illinois ပြည်နယ်ကိုအစွဲပြုပြီးတော့နာမည်ပေးထားတာဖြစ်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားတာကတော့ဒီရင်ငုံတင်ပေါ်ကြီးကိုဒီနေ့ကစပြီးအသက်သွင်းဖို့ကနေဒီကတ်ပြည်နယ်ဂရိုတန်မြို့ကရင်ငုံအခြေစိုက် IRS ခန်းမှာကျင်းပမယ့်အခမ်းအနားကိုသမရဂရောတက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်သမရဂရောကအမိန့်ပေးပြီးမှဒီရင်ငုံတင်ပေါ်ရဲ့အဖွဲ့သားတွေတင်ပေါ်ဘော်ကိုတက်ကြမှာဖြစ်ပါတယ် Illinois ပြည်နယ်ရှီကာဂိုမြို့ဇာတိဖြစ်တဲ့သမရဂရောဟာသူဦးစားပေးလှုပ်ဆောင်နေတဲ့လုပ်ငန်းတွေထဲမှာတက်တွင်းမိသားစုတွေကူညီထောက်ပံ့ရည်လဲပါဝင်ပါတယ်အခုဆိုရင်သမရဂရောကဒီတင်ပေါ်ကိုနိုင်ငံကအဖြစ်ဆောင်ရွက်သွားမှာဖြစ်ပြီးတော့ဒီတင်ပေါ်ဘော်ကအဖွဲ့သားတွေနဲ့သူတို့မိသားစုဝင်တွေရဲ့တာရေးနာရေးအတွက်သူကကူညီလှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညနေခင်းနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရန်နိုင်တို့ကြီးညာသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစပါတော့မရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းတရားဥပဒေစိုးမိုးမှုရှိဖို့နဲ့ဒေတာကန်ပြည်သူတွေအသက်အိုးအိမ်စည်းစိမ်လုံခြုံရေးရရှိအာမခံချက်ပေးဖို့ထိရောက်တဲ့လုံခြုံရေးအစီအမံတွေတိုးမြှင့်ဆောင်ရွက်ပေးပါလို့ရခိုင်ဒေတာကန်တွေလွတ်တော်နဲ့ရခိုင်အရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ဒီကနေ့မနေ့ပိုင်းကစပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့လို့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသူတွေဒုက္ခသည်တွေကိုတာဝန်ရှိသူတွေကနေရာရင်းကိုပြန်လည်ပို့ဆောင်ပေးနေပြီဖြစ်ပါတယ်အသေးစိတ်ကိုတော့မဆုမောင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလ9ရက်နေ့မနက်ပိုင်းကစခဲ့တဲ့မောင်းတော်မြို့နယ်ဘူးသီးတောင်မြို့နယ်ရသေးတောင်မြို့နယ်တွေထဲမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တွေကြောက်တော်နဲ့မြောက်ဦးမြို့နယ်တွေကိုခိတ္တနေရဲစွန့်ခွာလာကြတဲ့ဒုက္ခသည်တွေကိုရခိုင်ပြည်နယ်အစိုးရကဒီကနေ့စနေနေ့အောက်တိုဘာလ29ရက်နေ့မနက်9နာရီကနေစလို့စစ်တွေမြို့ကနေနေရဲအသီးသီးကိုရေရင်နဲ့ပြန်လည်ပို့ဆောင်ပေးနေပြီဖြစ်ပါတယ်အခုလိုမျိုးနေရဲရင်းကိုပြန်ပို့ခံရတဲ့ဒုက္ခသည်တွေရောရခိုင်ပြည်နယ်တွင်းကဒေသခံပြည်သူတွေရဲ့လုံခြုံရေးအတွက်ရေရှည်အာမခံချက်ပေးဖို့ထိရောက်တဲ့လုံခြုံရေးအစီအမံတွေတိုးမြှင့်ဆောင်ရွက်ပေးပါလို့ရခိုင်ပြည်နယ်ရသေတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝီကပြောပါတယ
်ရခိုင်ဒေသမှာပေါ့နော်တကယ်လည်းအနေရတော်တော်များပါတယ်အဲ့ဒီတဲ့ကြောင့်ဒီလုံခြုံရေးအတွက်ကိုပေါ့နော်ဥပမာတက်မတော်ပေါ့တက်မတော်ကများများဆဆနဲ့အခုအချိန်လိုတာဝန်ယူသလိုဥပမာရေတက်ပေါ့ရေတက်ဆိုရင်လည်းအခုပင်တွေကန်ဆယ်တစ်ချောင်းကိုဆထားပါတယ်အဒီတို့ရသေတောင်မြို့နယ်ကိုးတယ်ခေါင်းကျော်မှာလည်းအခုလိုပဲအကျန်းဖက်မှုဖြစ်တော့အချိန်မှာအန်ဒီတို့ golden gauge ကိုရောက်တယ်ရောက်တဲ့အခါအဲ့ဒီ golden gauge ပင်လေကင်ဆယ်ရှိပါတယ်အဲ့ဒီပင်လေကင်ဆယ်မှာဆိုရင်ရခိုင်တိုင်းရင်းသားတွေရောပင်လေတွေရောငါဖန်ထွက်တယ်ပေါ့နော်ဒါပေမဲ့အခုအချိန်မှာဒီအကျန့်ဖက်ဖြစ်ပြီးနောက်ပိုင်းကိုငါဖန်လေတွေလည်းမထွက်ရတော့ဘူးနောက်တစ်ခါဒီတိုင်းရင်းသားတွေလည်းအပြင်ကိုထွက်ပြီးငါမချရတော့ဘူးပေါ့နော်ရေတက်ကင်းလေးတွေတော်တော်ချထားတာတွေ့ရတဲ့အတွက်ဒါပဲဖြစ်ဖြစ်ဒီဟာတွေမယုံဖို့အရေးကြီးပါတယ်အခုလောလောဆယ်မှာတည်ငင်းနေဆိုပေမဲ့နောက်ပိုင်းမှာမဖြစ်လာနိုင်ဘူးလေမပြောနိုင်ဘူးဒါကြောင့်ရခိုင်ပြည်မှာလည်းဒီအစိုးရအနေနဲ့လည်းဒီပြည်သူတွေရဲ့အသက်အန္တရာယ်ကိုကာကွယ်ဖို့အတွက်တော့လုံခြုံမှုရှိတဲ့တက်မတော်တို့နေသားဆောင်တက်ကိုလည်းလုံလုံလောက်လောက်ရှာပေးတင်းနေလို့လည်းမြင်ပါတယ်ရှင့်
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့လို့စစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ခံထားရတဲ့ရခိုင်ပြည်နယ်တွင်းကဒုက္ခသည်တွေကိုကျေးရွာတွေအထိလိုက်ပြီးကူညီထောက်ပံ့ပေးနေတဲ့လူမှုအဖွဲ့အစည်းတွေကတစ်ခုဖြစ်တဲ့ဝင်းလက်ဖောင်ဒေးရှင်းကဒါရိုက်တာကိုစောစောထွန်းကလည်းပြည်သူတွေအနေနဲ့အခုအချိန်မှာတော့ဒေတာတွေမှာတက်ကတာဝန်ယူထားပေမဲ့ရေရှည်လုံးုံရေးဘလောက်အာမခံချက်ပေးနိုင်မလဲဆိုတဲ့အပေါ်စိုးရိမ်နေတဲ့အနေအထားဖြစ်တယ်လို့ပြောပါတယ
်။ဟိုကတော့ဒီမောင်းတော်မျိုးနေပေါ်အောင်သမီးတို့နောက်ပြီးတော့ခမောင်းစိတ်တို့အဲကျောင်းနဖေတို့အဲ့လိုမျိုးယော်တွေပေါ့လေဒီမောင်းတော်နဲ့ဒီဘင်္ဂလားဒေ့ရှ်နဲ့ကုန်းတွင်းပိုင်းဆက်တဲ့နေတဲ့ဣရိယာတဝိုက်ကယော်တွေပေါ့ဒါအခုနောက်ဆုံးတစ်ခေါက်ပေါ့နော်လက်ရှိမှာစစ်တပ်ကလည်းပဲလူထုံရေးကိုယူပြီးတဲ့ခါကျတော့တော်တော်အတက်အတခုအထိပေါ့နော်လူထုံရေးနေတာတော့ရှိနေပါတယ်ခင်ဗျာဒီတစ်ခါလေးစိုးရင်တာကအခုတက်ကချင်းလေးလုပ်ပြီးတော့တက်ကတဲဆုပ်ပေါ်တော့တဲ့အချိန်မှာငကိုရှိနေတဲ့ဒီနေမြခင်ရေးတွေအနေနဲ့ဘလောက်ထိများသူတို့ကိုလူထုံပြစ်နိုင်မလဲပေါ့လေအဲဒီအပေါ်မှာတော့စိုးရင်မူကတော့တချို့ရှိနေတော့မှာပဲ
ရခိုင်ပြည်နယ်တွင်းမှာတရားဥပဒေစိုးမိုးမှုရှိဖို့ကအရေးကြီးဆုံးဖြစ်တယ်လို့ဒေသတွင်းမှာလုံခြုံရေးတာဝန်ယူထားတဲ့စစ်တပ်အပါအဝင်လုံခြုံရေးအင်အားစုတွေရဲ့ကင်တွယ်ဖြစ်ရှင်းမုံကလည်းပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့ရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ကလည်းပြောပါတယ
်။နေရင်ပြန်ပို့တာမပို့တာထက်ဆိုင်ရင်ရှိနေတဲ့လူတွေပေါ်မှာပေါ့နော်။ဘလောက်လောက်ကျွန်တော်တို့ဒီလက်ရှိအစိုးရအနေနဲ့ကိုယ့်ပြည်သူကိုဘလောက်လောက်ကာကွယ်နိုင်တယ်လဲ။နောက်ပြီးတော့ဒီရှိနေတဲ့ဒီတိုင်းရင်းသားဒေသခံပြည်သူတွေပေါ်မှာဘလောက်ကာကွယ်နိုင်တယ်လဲ။နောက်ပြီးတော့ဒီတပ်မတော်ပေါ်မှာကဘလောက်အော်စာညောင်းပြီးဘလောက်စီမံခန့်ခွဲနိုင်ကြလဲဆိုတဲ့အချက်တွေကကျွန်တော်တို့အဓိကကြရတယ်လို့ကျွန်တော်မြင်တယ်ဒီအချက်တွေကိုအဓိကပေါ်ဆောင်နိုင်မှသာလျှင်တရားဥပဒေစိုးမိုးမှုကိုအဓိကဆောင်ရွက်နိုင်မှာဖြစ်တယ်ကျွန်တော်တို့မြင်တာကဒီလိုတရားဥပဒေစိုးမိုးမှုကိုပေါ်ဆောင်နိုင်မှသာလျှင်ပေါ့နော်ကျွန်တော်တို့လုံခြုံစိတ်ချရတဲ့အနေအထားတစ်ခုကိုရောက်ရှိနိုင်တယ်လို့ကျွန်တော်တို့ယုံကြည်တယ်နောက်တစ်ခုကလည်းတစ်ဖက်ကဝင်ရောက်လာတဲ့အကြမ်းဖက်သမားတွေဖြစ်တယ်တစ်ဖက်နိုင်ငံမှာခိုးလုံတယ်ပြေးတယ်လွှားတယ်နောက်ပြအချိန်ခါသိရင်ဒီဘက်ကိုဝင်ရောက်တဲ့ကိစ္စကြီးဖြစ်နေတဲ့အကြောင်းကျွန်တော်တို့အနေနဲ့အဓိကတစ်ဖက်နိုင်ငံနဲ့လည်းတန်တမာရေးနားလည်မှုကိုတည်ဆောက်ပြီးတော့ပေါ့နော်ဒါအကြမ်းဖက်ကြီးတောင်းမြစ်တွေကိုကျွန်တော်တို့အနေနဲ့အမြစ်ကရှေမုံးသိနေအမြစ်ကဆိုရင်ပြစ်သိနေဒါမှသာလေလုံခြုံစိတ်ချတဲ့အနေအထားတစ်ခုကိုကျွန်တော်တို့ရောက်မယ
်ရခိုင်ပြည်နယ်တွင်းမှာဒေသတွင်းလုံခြုံရေးတာဝန်ယူထားတဲ့တပ်ဖွဲ့ဝင်တွေကိုအဓိကပြစ်မှတ်ထားလူအရာသုံးတိုက်ခိုက်ခဲ့တဲ့အပေါ်ဒေသခံပြည်သူတွေမှလည်းထိတ်လန့်နေကြပြီးဒေသတွင်းလုံခြုံရေးတည်ငြိမ်ရေးအပေါ်စိုးရိမ်မှုတွေရှိနေစေဖြစ်ပါတယ်လက်တလောမှာတော့ရခိုင်ပြည်နယ်တွင်းနယ်မြေဒေသတည်ငြိမ်အေဂျင်စီနဲ့လုံခြုံရေးအတွက်စစ်တပ်အင်အားတွေဖြည့်တင်းထားပြီးနယ်မြေကန်တပ်မတော်စစ်ကြောင်းတွေနဲ့ရဲလုံခြုံရေးတွေပူးပေါင်းပြီးတော့နယ်မြေလုံခြုံရေးကိုအရှိန်အဟုန်မြှင့်ဆောင်ရွက်နေတယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့ပဋိပက္ခတွေမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာအဖွဲ့တွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့တမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယာဟီလီကတောင်းဆိုထားပါတယ်။မောင်တော်အကြမ်းဖက်မှုကြောင့်ဒုက္ခရောက်နေရတဲ့ဒေသခံပြည်သူတွေစားနပ်ရိက္ခာမလုံမလောက်ဖြစ်လာမဲ့အခြေအနေကိုလည်း WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကစိုးရိမ်မကင်းဖြစ်ကြောင်းကိုလည်းကုလသမဂ္ဂကပြောကြားနေတာဖြစ်ပါတယ်ရှင်။
မဆူမွန်စုံစမ်းတင်ပြခဲ့တာပါရှင်တစ်ဆက်တည်းပဲပြောရမယ်ဆိုရင်ဒီမောင်တော်အကြမ်းဖက်တိုက်ခိုက်မှုကြောင့်ဒုက္ခရောက်နေတဲ့ဒေသခံပြည်သူတွေအတွက်စားနပ်ရိက္ခာမလုံမလောက်ဖြစ်လာမဲ့အခြေအနေကို WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်ဘူတီတောင်မြို့နယ်မှာထောက်ပံ့ရေးလုပ်ငန်းစဉ်တွေကို WFP ကပြန်လည်စတင်နေပြီးလုံခြုံရေးတင်းကျပ်ထားတဲ့မောင်တော်ဒေသကအကာအကွယ်မဲ့နေသူတွေကိုထောက်ပံ့ကူညီနိုင်ဖို့ WFP ကအစဉ်အသင်းရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယွန်က VOE ကိုပြောပါတယ်မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြီးကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတစ်ခုဖြစ်တဲ့ WFP ရဲ့ကူညီထောက်ပံ့မှုအစီအစဉ်တွေပြန်ပြီးစတင်နိုင်ဖို့မြန်မာတပ်မတော်နဲ့အစိုးရဘက်ကပြန်ပြီးခွင့်ပြုခဲ့ပေမဲ့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေရသေးပဲလို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOE ကိုအခုလိုပြောပါတယ်
The World Food Program is concerned about the potential deterioration of the food security and nutrition.
ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်နေတဲ့လူထုအတွက်စားနပ်ရိက္ခာနဲ့သူတို့ရဲ့အာဟာရဓာတ်ဆော့ယုတ်ကျဆင်းလာမဲ့အလားအလာကို WFP အနေနဲ့စိုးရိမ်မကင်းဖြစ်မိပါတယ်။အောက်တိုဘာလ26ရက်ဗုဒ္ဓဟူးနေ့ကဘူးသီးတောင်မြို့ပေါ်ကအကာအကွယ်ကင်းမဲ့နေတဲ့အိမ်ထောင်စုတွေထက်ကလူဦးရေ2000ကိုပုံမှန်ငွေကြေးထောက်ပံ့မှုပြန်စတင်ခဲ့ပါတယ်
။ဒါပြင်စစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့ဘူးတီတောင်မောင်းတော်ဒေသမှာလက်ရှိသူတို့ရဲ့အစီအစဉ်တွေကိုပြန်ပြီးမစတင်နိုင်သေးပေမဲ့စားနပ်ရိက္ခာထောက်ပံ့ရေးအတွက် WFP ဘက်ကအဆင်သင့်ရှိနေကြောင်းပြောခွင့်ရအမျိုးသမီးကဆိုပါတယ်
The World Food Program is on standby to resume its regular distributions of food for 17,000 pregnant women, nursing mothers, and
vulnerable children in the area. Ahayada chote ni de kali uye susu pan ta tao kuna ta dwe ahayada piwa dwe asaan sa dwe pomen piangwe de si zingu bian sa naipo WFP ni ne asinten pini baare. Da bian maondo miu nego soya ga twa kumpu de ache ma sana yaika malo malau pini de nao ta du uye nga dao dwe asaan sa dwe pomen piangwe de si zingu bian bi sa tempo WFP ga asinten pini baare.
ညီမနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်တဦးကိုမောင်းတော်ဒေတာအခြေအနေတွေကိုလာရောက်ကြည့်ရှုဖို့မြန်မာအစိုးရကစီစဉ်နေကြောင်းတမရယုံပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောဆိုချက်အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့သဘောထားကို VOA ကမေးမြန်းခဲ့ပေမဲ့သူကပြန်ပြီးဖြေဆိုဖို့ညင်းဆိုခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဘာတွေဖြစ်နေသလဲဆိုတာမှန်မှန်ကန်ကန်တိတိကျကျသိရဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုတွားရောက်ကြည့်ရှုခွင့်ပြုဖို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကြာတာပတိနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရဟင်းလီကမြန်မာအစိုးရကိုတိုက်တွန်းခဲ့တာပါတစ်ဖက်မှာလည်းနိုင်ငံတကာဖွဲ့စည်းတွေအနေနဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုနိုင်အောင်မြန်မာအစိုးရကစီစဉ်တဲ့နေရာမှာဟန်ပြပုံစံမျိုးမဟုတ်ဘဲလွတ်လွတ်လပ်လပ်စုံစမ်းခွင့်ပြုတင်ကြောင်းဝေဖန်ထောက်ပြမှုတွေရှိနေပါတယ်။အောက်တိုဘာလ9ရက်နေ့ကဖြစ်ခဲ့တဲ့မောင်းတော်အကြမ်းဖက်တိုက်ခိုက်မှုအပြီးအကြမ်းဖက်သူတွေကိုလိုက်လံဖမ်းဆီးတဲ့အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ဒေသတစ်လျှောက်မှာနေမြေရှင်းလင်းရေးတွေကိုမြန်မာတပ်မတော်နဲ့ရဲတပ်ဖွဲ့ကပူးပေါင်းဆောင်ရွက်နေကြောင်းမြန်မာအစိုးရကထုတ်ပြန်ကြေညာထားပါတယ်။ဒါပေမဲ့မြန်မာတပ်မတော်ဘက်ကအပြစ်မဲ့ဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တွေနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကဝေဖန်ထောက်ပြနေကြပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့သူတို့အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးလို့ညှင်းဆိုထားပြီးလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ရင်လည်းသူတို့ကိုယ်တိုင်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်။အခုကျမတို့ဒီနေ့ညဘက်မှာထုတ်လွှင့်မဲ့စနစ်တိုက်ရိုက်လေလမ်းဆွေးနွေးခန်းကိုဖိတ်ခေါ်ပြရစ
ီ။မြန်မာပြည်ရင်းကျေးဇူးပို့ဆောင်ရေးလုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစည်းကမ်းသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုပြင်ကြမလဲ။ဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေအကြားတဟဇာတာဖြစ်အောင်ဘယ်လိုအချက်တွေကိုလိုက်နာကြဖို့လိုပါသလဲ။စတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းကြင်ကြတယ်ဆိုရင်တော့email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေထို့ပြင်အကြောင်းကြားထားနိုင်ပါသည
်မကြခင်လွှင့်တော်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလိုကြရင်ဆက်သွယ်ကြဖို့အတွက်အချိန်2နာရီကျန်ပါသေးတယ်ရှင်အခုသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးပါဦးမယ်အမေရိကန်ပြည်ထောင်စုပြည်내အဆင့်လွှတ်တော်မှမက်သန်တန်ပြည်내မျိုးကိုကိုစားပြုတဲ့ပထမဆုံးအာရှနယ်ပေါ်အမေရိကန်နိုင်ငံသားအဖြစ်အများကသဘောကျနေသူကတော့ယွန်လီယွန်နူးပဲဖြစ်ပါတယ်။ဝင်ရောက်ရှင်ပြိုင်တဲ့ဒေသခံတဦးအဖြစ်မစ်ယွန်ထွက်ပေါ်လာတာကိုကြည့်ရင်သူ့နယ်မြေမှာမက်ဆန်တာရှင်တွေဟာထင်သာမြင်သာရှိမှုနဲ့ကိုစားပြုမှုကိုဘလောက်လိုချင်နေကြသလဲဆိုတာကိုထင်ရှားစေပါတယ်။ VOA သတင်းတောက်ရင်မွန်တီလာရဲ့သတင်းလွှာကိုမတ်အေးတနာကျော်ကပြောပြပါမယ်ရှင်။
Everything below there is the financial district.
Taiwan မှာမွေးတဲ့ယူလီညွန်းတယောက်နိုဝင်ဘာလ10ရက်နေ့ကိုစိတ်ဆော့ပြီးတော့စောင့်နေတာပါ။သူလည်းနေရအနှံ့ကတခြားအမေရိကန်နိုင်ငံသားတွေလိုပဲတမရရွေးကောက်ပွဲမှာဆန္ဒမဲပေးမှာဖြစ်ပါတယ်။ဒါမဲ့လည်းညူယော့မြို့လယ်ကောင်ကတရက်ကွက်ထဲသားချင်းအမှတ်65ရက်ကွက်မှာနေထိုင်သူတွေနဲ့အတူသူကိုယ်တိုင်ဝင်ပြိုင်ထားတဲ့ပြည်နယ်လွှတ်တော်အဖွဲ့ဝင်အစ်စ်နေရအတွက်လည်းသူကိုယ်တိုင်မဲထဲမှာဖြစ်ပါတယ်။နယူးယောက်မြို့မှာတရုတ်တန်းနဲ့ Wall Street ဘဏ္ဍာရေးရပ်ကွက်တို့ပါဝင်တဲ့ဒီမိုကရက်ကိုထောက်ခံသူအများစုနဲ့နယ်မြေမှာဒီမိုကရက်ဘက်ကဝင်ရောက်ရှင်ပြိုင်တဲ့ Miss New တယောက်နိုင်နိုင်ချင်များပါတယ်။အခုသူပြိုင်တဲ့နယ်မြေဟာအဂတိလိုက်ဆောင်မှုနဲ့ထောင်နဲ့ဆယ်နှစ်နဲ့ကြာသွားတဲ့အရင်သူတို့နယ်မြေလွှတ်တော်ကိုယ်စားလှယ်ဟောင်း Sheldon Silver နဲ့ပတ်သက်ပြီးတော့နာမည်ပြတ်ထားတဲ့နယ်မြေလည်းဖြစ်ပါတယ်။အဲ့နယ်မြေမှာဒါသူ့အနိုင်ရခဲ့ရင်တော့မဲဆန္ဒရှင်တွေအနေနဲ့သူတို့နယ်မြေမှာထင်သာမြင်သာရှိမှုနဲ့လူတို့အနေနဲ့အစိုးရအဆင့်ထိလမ်းပေါက်နိုင်တဲ့အခွင့်အလမ်းတွေပွင့်သွားပြီဆိုတာသိသွားကြမှာပါ
There are certain folks who had access and certain folks who did not And I just felt like it was so important for more and more folks to be able to have access to government.
အခုဖြစ်နေတာကအစိုးရပိုင်းအထိတချို့တွေကဝင်ထွက်ပြောဆိုခွင့်ရနေကြတယ်။တချို့တွေကြတော့မရဘူး။ကျမကတော့လူတွေပို့ပြီးတော့အစိုးရစီဝင်ထွက်ပြောဆိုခွင့်ရဖို့အစိုးရစီကအကျိုးအမြတ်ရဖို့အထူးအရေးကြီးမယ်လို့ခံယူထားပါတယ်။
သူသာအနိုင်ရရင်နေထိုင်သူ40နှစ်ရာခိုင်နှုန်းကအာရှအနယ်ဘွားတွေဖြစ်ပြီးတော့လူမှုရေးရာစီးပွားရေးရာအဆက်အလွာမျိုးစုံကနေထိုင်ကြတဲ့အဲ့ဒီနေမြေမှာကိုစားပြုမှုပုံစံအစ်စ်ဖြစ်ပြီးဆိုတဲ့သဘောလည်းဖြစ်ပါလိမ့်မယ်။အဲ့မှာအာရှအနယ်ဘွားတူဘယ်တော့မှခေါင်းဆောင်မဖြစ်ခဲ့ဘူးသေးပါဘူ
း။ We are more than 10% of the state's population and yet we have less than 0.5% of the representation.
ဒီပြည်နယ်မှာကျမတို့အာရှအနယ်ဘွားတွေကဆယ်ရာခိုင်နှုန်းကျော်နေထိုင်ပါတယ်။ဒါပေမဲ့လူမှုကိုစားပြုအဖွဲ့ထဲမှာကျမတို့တွေပါဝင်မှုကသတ္တမ900ခိုင်နှုန်းတော့မပြည့်ပါဘူး။အဲ့ဒီကိန်းဂဏန်းကိုကြည့်မယ်ဆိုရင်ပဲကျမတို့ကိုနေရာပေးဖို့အချိန်ကြာရုံနဲ့မကပဲလွန်အောင်လွန်နေပြီဆိုတာတွေ့ရပါတယ်။အာရှအနယ်ဘွားတွေအများကြီးအစိုးရဦးဆောင်နေရာမှာရောက်ဖို့လိုပါတယ်။
အမေရိကန်ပြည်အောင်စုကိုပြောင်းရွှေ့နေထိုင်ပြီးတော့ကြီးပြင်းလာသူတယောက်အနေနဲ့သူငယ်ငယ်ကတော့တခြားကလေးတွေဝိုင်းဆမှာကြောက်လို့သူ့အိမ်ကထည့်ပေးလိုက်တဲ့တရုတ်ထမင်းဟင်ကိုတိတ်တိတ်လေးလွတ်ပစ်ခဲ့ပူတာပါအခုသူအာနာရလာရင်တော့အလိုအပ်ဆုံးသူတွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အခွင့်အရေးကိုအာရုံစိုက်လှုပ်ဆောင်တယ်လို့ပြောပါတယ
် People lump them all into one group lump all of us into one group and you know they forget like that hey you know we have different needs different services that
လူတွေကကျမတို့အလုံးကိုအုပ်စုတစုတွေထည့်ထားလိုက်တယ်လေကျမတို့ရွှေပြောင်းအခြေချလာသူတွေထဲမှာလဲလူမျိုးပေါင်းစုံလိုအပ်ချက်ပေါင်းစုံရှိတယ်ဆိုတာသူတို့မေ့ထားကြတယ်ကျမကတော့အလုံးအတွက်ဘက်ပေါင်းစုံကလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အရန်အရေးကြီးတယ်လို့ထင်ပါတယ
် Miss Nu ကတော့လက်မှတ်ကနေသွားနိုင်မယ်ဆိုရင်အစိုးရမှသူ့လူတို့အလုံးအတွက်ဖြည့်ဆည်းပေးဖို့ရှိတယ်ဆိုတာသူအသက်ကြီးလာတာနဲ့အမှပို့ပြီးတည်လာတယ်လို့ပြောပါတယ်အစိုးရအမှုတန်းတဦးအနေနဲ့သူ့ရဲ့ရက်ရွာအတိုင်းဝန်အတွက်အဲ့ဖွင့်ဖို့လိုနေတဲ့တကပောက်တွေကိုဖွင့်ပေးထားနိုင်ဖို့သူမျှော်လင့်နေပါတယ်ရှင
်။မအေးတန်နာကျော်ပြောပြသွားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ၊ Radio အစီအစဉ်တွေအားလုံးကို VOA Internet ဆာမျက်နှာ bamis.voanews.com မှာပြန်ပြီးတော့ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။မကြာခင်မှာကျမတို့ရဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်။အခုညနေပဲအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင
်ဒီမိုကရက်တစ်ပါတီသမ္မတလောင်ဟီလာရီကလင်တန်ကသူနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ချိန်ကိုပိုင်အီးမေးလ်ဆာဗာတုံးခဲ့တာနဲ့ပတ်သက်လို့ပြန်စစ်ဆေးမယ်လို့ FBI American ဘဟုစုံစမ်းစစ်ဆေးရေးဘယူရိုရဲ့ကြေညာချက်အပေါ်တုံ့ပြန်ပြောဆိုလိုက်ပါတယ် FBI အကြီးအကဲ James Comey ရဲ့ကြေညာချက်တောက်ကြနေကထွက်လာပြီးနိုင်ပိုင်းအကြမ်းမှာပဲသတင်းဌာနရရှိမှာဟီလာရီကအဲ့ဒီလိုတုံ့ပြန်ပြောဆိုခဲ့တာပါအရင်ကလုတ်ခဲ့တဲ့စုံစမ်းစစ်ဆေးမှုမှာမတွေ့ခဲ့ရတဲ့ email အသစ်တွေတွေ့ရှိခဲ့ပြီး Hillary Clinton အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့ FBI အကြီးအကဲကပြောပါရယ်နောက်တွေ့တဲ့ email နဲ့ပတ်သက်လို့သတင်းအချက်အလက်တွေထုတ်ပြန်ပေးဖို့ Hillary ကတောင်းဆိုလိုက်တာပါခုတွေ့တဲ့ email ကသိအရေးပါချင်မှပါမယ်ဆိုပြီး FBI အကြီးအကဲပြောဆိုထားတာကြောင့်ဒီတွေ့ရှိချက်ကိုထုတ်ပြန်လိုက်ပါလို့ Hillary ကဆိုပါရယ်အစိုးရ email တွေကိုကိုယ်ပိုင် server နဲ့အသုံးပြုခဲ့တာအလွန်ပေါ့ရောက်ပေမဲ့အမှားအယွင်းတော့မရှိဘူးလို့ဂျူလိုင်လတုန်းကဆုံးဖြတ်ခဲ့တာပါ FBI ကအခုထုတ်ပြန်ချက်နဲ့ပတ်သက်လို့ဂျူလိုင်လကဆုံးဖြတ်ချက်အပေါ်အပြောင်းလဲတွေရှိလာမှာမဟုတ်ဘူးဆိုတာယုံကြည်မှုအပြည့်ရှိတယ်လို့ Hillary ကပြောပါရယ်ကုလသမဂ္ဂလူအခွင့်အရေးကောင်စီရွေးကောက်ပွဲကိုတောက်ကြတဲ့ကကျင်းပခဲ့တာမှာရုရှားနိုင်ငံအနေနဲ့ပြန်အရွေးမခံရဘဲရှုံးနေခဲ့ပါတယ်။ဒါဟာဆီးရီးယားအစိုးရကိုရုရှားနိုင်ငံကစီရင်အရာအကူအညီပေးတာကိုသဘောမတူတဲ့အနေနဲ့တုံ့ပြန်လိုက်တာလို့ရှုမြင်နေကြပါတယ်။အထူးထွေညီလာခံအဖွဲ့ဝင်193နိုင်ငံကအဖွဲ့ဝင်48နိုင်ငံကပါဝင်တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီအတွက်နေရာဆက်လေနေရာကိုလျော့ဝက်မဲပေးခဲ့ကြတာဖြစ်ပါတယ်လူအခွင့်ရေးကောင်စီရဲ့ဒေတာရနေရာနဲ့နေရာအတွက်ဟန်ဂရီခရိုအေးရှားနဲ့ရုရှားနိုင်ငံက၃နိုင်ငံရှင်းပြန်ခဲ့ကြတာမှာဟန်ဂရီက144မဲခရိုအေးရှားက114မဲနဲ့ရုရှားနိုင်ငံက120မဲပဲရခဲ့တာဖြစ်ပါတယ်ရှင
်နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကြေညာပေးသွားတာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin တွေ့ဖြစ်ပါတယ်VOA American အတန်ရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုရေဒီယိုကနေတစ်နေ့6ချိန်ထုတ်လွှင့်ပေးနေသလို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းအလိုရှိတဲ့အချိန်တိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါတယ်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.